မြန်မာနိုင်ငံရဲ့ပြည်ပကျွေးမိတွေထဲမှာအများဆုံးဖြစ်နေတဲ့တရုတ်နိုင်ငံရဲ့ကျွေးမိတွေကိုအမြန်ဆုံးပြန်ဆက်ဖို့လွှတ်တော်ကနေ NLD အစိုးရကိုပြီးခဲ့တဲ့သတင်းပတ်ကတိုက်တွန်းခဲ့ပါတယ်။ပြည်ပကျွေးမိစုစုပေါင်းခန့်မှန်းချီအမေရိကန်ဒေါ်လာ10ဘီလီယံထဲမှာတရုတ်ကိုဆက်ရမဲ့ချင်းငွေပေါင်းက4ဘီလီယံရှိတာကြောင့်တရုတ်ရဲ့အကျွေးထောင်ချောက်ကနေလွတ်မြောက်အောင်ဘလို့နိလန့်တွေနဲ့ဆောင်ရွက်ကြမလဲ။မတ်အင်ဂျင်နိုင်ကအစ်ပြေဆောင်ကိုဆက်ပြီးတော့ပြောပြပေးမှာပါရှင်
။ကာလလက်ကျွေးမိစီမံခန့်ခွဲမှုမဟာဗျူဟာနဲ့ပတ်သက်လို့လွှတ်တော်မှာတင်သွင်းထားတဲ့အစိုးရရဲ့အစီရင်ခံစာကိုဇန်နဝါရီလ29ရက်နေ့ကပြည်ထောင်စုလွှတ်တော်မှာဆွေးနွေးခဲ့ခြင်းတိပကျွေးမီစင်းအရာတရုတ်ချင်းငွေလက်ကျန်အများဆုံးဖြစ်နေတယ်လို့အတုံးနှုံးပေးတဲ့နေရာမှာလည်းအများဆုံးဖြစ်နေကြောင်းပဲခူးတိုင်းဒေသကြီးအုတ်တွေးမဲဆန္ဒနေမြီလွှတ်တော်ကိုယ်စားလှယ်ဒေါ်ချူချူကအခုလိုပြောပါတယ်
။2014-2015ဘာနာရေးနှစ်မှစ၍နှစ်လိုက်တိပကျွေးမီလက်ကျန်အခြေအနေကိုဖော်ပြထားတဲ့ဇယားပါအချက်လက်များကိုလေ့လာကြည့်ရတွင်တရုတ်ချင်းငွေလက်ကျန်အများဆုံးဖြစ်သည့်အပြင်ပေးရတဲ့အတုံးနှုံးကလည်းအများဆုံးဖြစ်နေတဲ့အတွက်တရုတ်ချင်းငွေလက်ကျန်ကိုစောလင်စွာပြန်ဆက်တင်ပါတယ်။လက်ရှိဆောင်ရွက်နေတဲ့ချင်းငွေသဘာဝအရဆက်လိုတဲ့အချိန်တွင်ဆက်ရှင်သည့်မူပမာဏကိုဆက်နိုင်တာဖြစ်လို့အတိုးများပြီးနိုင်ငံတော်စုစုပေါင်းကျွေးမီလက်ကျန်ရဲ့40ရာခိုင်နှုန်းရှိသောချင်းငွေလက်ကျန်အများဆုံးဖြစ်တဲ့တရုတ်ချင်းငွေကိုဆက်နိုင်သမျှစောလင်စွာပြန်လည်ပေးစားတင်ကြောင်းအကြံပြုရခြင်းဖြစ်ပါတယ်။
တရုတ်နိုင်ငံကချေယူထားတဲ့ငွေတွေဟာအရင်စစ်အစိုးရအဆက်ဆက်လက်ထက်တွေတုန်းကဖြစ်ပြီးအခုမှဒီငွေတွေပြန်ဆက်ရမယ့်အချိန်ရောက်နေတာဖြစ်ကြောင်းရန်ကုန်တိုင်းဒေသကြီးမဲဆန္ဒနယ်အမှတ်၄လွှတ်တော်ကိုယ်စားလှယ်ဦးတန်းစိုးခေါ်တန်းစိုးဘောကပေဒါကတီထောင်စုလွှတ်တော်စည်းဝေးမှာအခုလိုပြောသွားပါတယ
်။တရုတ်ကျွေးမီဟာကျွန်တော်တို့၄ဘီလီယံကျော်ရှိပါတယ်။ပြန်ပြတိုးနှုန်းဟာ၄ရာခိုင်နှုန်းဝန်းကျင်မှာရှိပါတယ်။တရုတ်ကျွေးမီအများစုဟာအရင်အစိုးရအဆက်ဆက်ကချေယူခဲ့တဲ့ငွေတွေဖြစ်ပြီးတော့မှယခုအခါကျွေးမီပြန်ဆက်ရမယ့်ကာလကိုဆက်ရောက်နေပြီဖြစ်ပါတယ်။ပြီးခဲ့တဲ့ဆွေးနွေးလက်ထက်က public debt ဆော့ချတဲ့အစီအစဉ်မှာလည်းတရုတ်ကျွေးမီတွေကတွက်နဲ့မပါခဲ့ပါဘူးဒီအစီအစဉ်က။အဲဒီတော့2015-16မှာ US ဒေါ်လာတန်340တိုးလာပါတယ်။2016-17မှာလျော့သွားပါတယ်။ဒီနေ့2017မှာ126ဘီလီယံပြန်တိုးလာပါတယ်တရုတ်ရဲ့ကျွေးမီနဲ့ပတ်သက်ပြီးတော့
မြန်မာနိုင်ငံရဲ့နိုင်ငံသားကျွေးမီပမာဏဟာ1988ခုနှစ်ကနေ2011ခုနှစ်အတွင်းမှာစုပုံလာပြီးအဲ့ဒီထဲမှာတရုတ်ချင်းငွေအများဆုံးဖြစ်လာရတဲ့အကြောင်းရင်းကလည်းနိုင်ငံတကာရဲ့စီးပွားရေးပိတ်ဆို့တန်ခတ်မှုကိုခံနေရတဲ့မြန်မာစစ်ဆိုးရအတွက်တရုတ်နိုင်ငံသားအဓိကအားထားစရာဖြစ်လာတာပါဒါကြောင့်အဲ့ဒီအချိန်ကယူထားတဲ့တရုတ်ကျွေးမီတွေကိုအခုပြန်ဆက်ဖို့ဆိုရင်ပြည်ရင်းထုတ်ကုန်လိုစံမျိုးနဲ့ပြန်ပြီးပေးချေတဲ့နီလန့်ကိုအသုံးပြုတင်တယ်လို့မြင်ကြောင်းလွှတ်တော်အမတ်ဦးတန်းစုကပြောပါတယ်
။အဲ့တော့တရုတ်ရဲ့ကျွေးမီတွေကိုပြန်ဆက်ဖို့အတွက်ဘယ်လိုနီလန့်ရှာမလဲ။နီလန့်ရှာဆောင်ရွက်ရမလဲဆိုတာကိုကျွန်တော်တို့ကျွေးမီပြန်ဆက်ရေးမဟာဗျူဟာလူနီလန့်မှာအထူးအရေးကြီးလိုပါတယ်။တချို့လက်တင်အမေရိကတချို့နိုင်ငံတွေမှာသူတို့ရဲ့ပြည်ရင်းထုတ်ကုန်တွေနဲ့ကျွန်တော်တို့ပြန်ဆက်ပါတယ်ဥပမာငါပြောသည်နဲ့ဆက်တာမျိုးကော်ဖီနဲ့ဆက်တာမျိုးပြောင်းနဲ့ပြန်ဆက်တာမျိုးကျွန်တော်တို့ဆက်လို့ရပါတယ်နိုင်ငံတကာမှာ G2G request လုပ်ပြီးတော့အဲ့တော့ကျွန်တော်တို့နိုင်ငံမှာလည်းအထူးသဖြင့်စံကျွန်တော်နိုင်ငံထုတ်ကုန်တော်တော်များများနဲ့တရုတ်ကိုပြန်ဆက်တဲ့နေမှာဒီ product တွေနဲ့ဆက်မယ်ဆိုရင်ကျွေးမီဝင်တော့ဝင်ဖို့ကတနည်းတစ်ပုံကျွန်တော်ရှင်းလင်းလာမှာဖြစ်ပါတယ
်ဒါပေမဲ့အဲ့ဒီလိုထုတ်ကုန်ပစ္စည်းနဲ့ပြန်ဆက်တဲ့နီလန်းဟာတိုင်းပြည်အတွက်နစ်နာစေမယ်လို့မြင်ကြောင်းအမေရိကန်အခြေဆိုင်မြန်မာစီးပွားရေးပညာရှင်ဦးကန်ထွန်းက VOE ကိုပြောပါတယ်
။လောလောဆယ်ပစ္စည်းနဲ့ပြန်ဆက်တာကတော့ကျွန်တော်တိုင်းပြည်အတွက်လက်ရှိချိန်ကြီးကပို့ပြီးတော့နစ်နာမယ်လေ။ဗမာဆိုင်ကအေးဆုံးမှာထုတ်ကုန်မှာတော်တော်လေးဝေဟားလိုက်လာလို့ဖြစ်တယ်ဆိုတော့ဆိုင်ကအမတန်ဗမာပြည်အတွက်တမိုးရှိတဲ့ပစ္စည်းဖြစ်တယ်။အဲ့ဒါကိုအတွေ့အကြုံပြန်ပြီးတော့ရှော်တဲ့နေမှာတုံးရဆိုရင်ဥပမာတော့ကျွန်တော်တို့အလိုတခြားကိုရောင်းရင်ဆက်125ညရမှာသူသူ့ကို125ညကိုပေးလိုက်မှဆိုရင်ဒီ15ချက်ကပျောက်သွားမှာနော်အရင်မှပျောက်သွားမှာဆိုတော့ကျွန်တော်တို့ဒီပစ္စည်းနဲ့ငွေချေတော့လုံးဝမလုပ်တည်ဘူးလို့ကျွန်တော်မြင်ပါ
ဒါကြောင့်သူ့ရဲ့လုပ်ငန်းအတွေ့အကြုံပေါ်အခြေခံပြီးတရုတ်အကျွေးပြန်ဆက်နိုင်ရေးနီလန်း3လမ်းကိုဥက္ကံထွန်းကအခုလိုအကြံပြုပါတယ
်ပထမတိတ်ချက်ကတော့နှစ်နိုင်ငံအခုတရုတ်ကဗမာနဲ့တလောက်ချစ်ချည်တယ်ရင်းနှီးတယ်ဆိုပြီးတော့သူတို့ကြွေးကြော်နိုင်ငံရေးရပါလေအဲ့ဒါကိုကျွန်တော်တို့ကတောက်ပြရင်နိုင်ငံရေးကချစ်ချည်တကယ်တော့ချစ်ချည်ရင်းနှီးတယ်ဆိုရင်နံပါတ်1ကရှော့ပစ်ဖို့အချို့တွဲကိုကျွန်းကြီးတွေရှော့ပေးဖို့အရင်ကလည်းရှော့ဘူးတဲ့အလားအလာတွေရှိတယ်ဒီတခြားနိုင်ငံတွေပေါ့လေဥပမာဟိုဂျပန်တို့ကတော့လေကျွန်တော်မှတ်မိတော့လာပါလေ 那这个的将来春节嘛的可能利用能交涉了的各方面都 GDP 都起的那些金融牛呢先加比较啊都能够将来大部分的你能的我们利用了你我的话就能都可以说是 0.25 亚人农的都能够呢还有的病都能够将来变成大部分的在第二个的三个大拉户他的都变比吧所以东西呢全家流行这个啦公安人物一年间能够比大专呢自己说公益的收入性的虽然慢人了你的年龄呢来要的呢路程当中嘛
မြန်မာနိုင်ငံဒီနာမကတတိယလင်္ကာနိုင်ငံအပါအဝင်အခြားနိုင်ငံတွေကိုလည်းတရုတ်ကအကြွေးတွေပေးထားပြီးဒီနိုင်ငံတွေရဲ့အချုပ်ချာအာဏာကိုထိပါစေတဲ့လိုက်လျောမှုတွေကိုတရုတ်ကဖိအားပေးတိုက်တွန်းနေကြောင်းလည်းမြန်မာနဲ့အနောက်စီးပွားရေးပညာရှင်တွေကသတိပေးပြောဆိုထားပါတယ်ရှင်